မြန်မာနိုင်ငံအနေနဲ့အကျန်းဖတ်သမားတွေရဲ့ပြစ်မှတ်ထားတိုက်ခိုက်လာမှုကိုတိုးပြီးဟင်းဆိုင်လာနိုင်ပွဲရှိတယ်လို့မလေးရှားအကျန်းဖတ်တံပြန်နှိမ်နင်းအဖွဲ့ကပြောပါရယ်ရခိုင်ပြည်နယ်အတွင်းကမွတ်စလင်တွေကိုဖိနှိပ်ခံနေရတယ်ဆိုပြီးတော့ရှီတောင်အာရှဒေသအတွင်းမှာ IS အစိုးရတွေဟာလူသူစုဆောင်းပြီးတိုက်ခိုက်ဖို့လှုံ့ဆော်နေတာပါဒီကြောင့် Writer သတင်းကိုခြေခံပြီးကိုအောင်ကပြောပြပေးပါလိမ့်မယ်
အင်ဒိုနီးရှားနိုင်ငံသားအကြမ်းဖက်သမားတဦးကိုလွန်ခဲ့တဲ့လကမလေးရှားနိုင်ငံမှာဖမ်းဆီးခဲ့ပြီးဒီကနေ့ဇန်နဝါရီလ၄ရက်နေ့မှာတော့ထောင်ဒဏ်အမိန့်ချမှတ်ဖို့ရှိနေပါတယ်။အကြမ်းဖက်အဖွဲ့ရင်းနဲ့ဆက်ဆက်တဲ့ပစ္စည်းတွေကိုလက်ဝယ်တွေ့ရှိမှုနဲ့ဒဏ်ငွေအပြင်ထောင်ဒဏ်9နှစ်အထိကြာခံရနိုင်တယ်လို့မလေးရှားအာဏာပိုင်တွေကပြောပါတယ်။2014ခုနှစ်ကတည်းကသူဟာမလေးရှားနိုင်ငံမှာစိုက်ပျိုးရေးလုပ်သားဖြစ်လုပ်ကိုင်နေတာပါ။မြန်မာနိုင်ငံကရိုဟင်ဂျာတွေကိုထောက်ခံတဲ့အနေနဲ့သူ့လိုပဲတခြားသူများပြားလည်းရှိနေနိုင်တဲ့ကြောင်းမလေးရှားအကြမ်းဖက်တံပြန်နေနေအရာရှိအယုတ်ခန်းကပြောပါတယ်
။From the information that we got from his, our investigation, confirmed, and he admitted that he is in contact with.
ဆိုတော့စစ်စီရကတည်ရတော့စီရနိုင်ငံကမိုဟာမက်ဝန်ဒီမိုဟာမက်ဂျီရီနဲ့အဆက်အသွယ်ရှိတဲ့အကြောင်းဒီအင်ဒိုနီးရှားနိုင်ငံသားကဝန်ခံထားပါတယ်။ဒီခါပြည်နယ်ကရင်ဂျာတွေကိုဖိနှိပ်နေတဲ့မြန်မာစစ်တပ်ကိုစန့်ကျင်တက်ခတ်ပြီး GS ပွဲစင်နွဲကိုစီရင်ထားတယ်လို့လည်းပြောပါတယ်
2016ဇွန်လအတွင်းလက်ပစ်ဘုံတိုက်ခိုက်ခဲ့မှုတစ်ခုနဲ့ပတ်သက်လို့ဒီတိုက်ခိုက်မှုက IS အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့မိုဟာမက်ဂျီဒီကပြောကြားခဲ့ပူပါတယ်အရှေ့တောင်အရှနိုင်ငံတွေဖြစ်တဲ့အင်ဒိုနီးရှားမလေးရှားဖိလစ်ပိုင်နိုင်ငံကမွတ်စလင်အတော်များများဟာအရှေ့အလက်ပိုင်းကိုသွားပြီး IS အကြမ်းဖက်အဖွဲ့တွေကိုဝင်ရောက်ခဲ့ကြတယ်လို့ဒေသဆိုင်ရာအကြမ်းဖက်တံပြန်နေနေရဲတပ်ဖွဲ့ကပြောပါတယ်လွန်ခဲ့တဲ့နှစ်တွေအတွင်းမှာလည်းအဲဒီနိုင်ငံတွေမှာအကြမ်းဖက်တိုက်ခိုက်ခဲ့မှုတွေရှိတယ်လို့အချိန်မီတားဆီးနေနေနိုင်ခဲ့တာတွေလည်းရှိပါတယ်အယုတ်ခန်းက
There's high possibility that Muslim, be it a member of IS or other
group. IS, so you put Amol, the Chapuria, through a Muslim, you could already fit a Rohingya, you could not get in it, the Manangu, Toyon, and Lalari, Toyomia, Twinia.
A soil of Shamu goes on to near Malaysia, Chisai, a poet, Biogunya.ဘဒရူဟီရှမ်အစ်မီကမလေးရှားနိုင်ငံတွင်မှာရိုဟင်ဂျာတွေကိုစီးအောင်သိမ်းသိမ်းနေတဲ့မလေးရှားစစ်သွေးကြွခွင့်ရတစ်ခုကိုရှာဖွေတွေ့ရှိထားတယ်လို့ဆိုပါတယ်။အဲ့ဒီအဖွဲ့ဝင်တွေကိုအင်ဒိုနီးရှားနိုင်ငံစီလွာဝေစီကျွန်းအလဲပိုင်းကပိုဆိုစိတ်ကမ်းမျိုးစီတနက်တက်ဖို့ဆေးလွတ်ထားတယ်လို့အစ်မီကပြောပါတယ
်။ We also found out that there is a network where Malaysians IS recruiters are recruiting Rohingyas.
Malaysia IS လူစုဆောင်တဲ့ခွင့်ရကိုကျွန်တော်တို့တွေ့ထားပါတယ်။သူတို့စီးအောင်သိမ်းသွင်းထားသူတွေကိုအကြမ်းဖက်တိုက်ခိုက်ဖို့မြန်မာနိုင်ငံပြန်ပို့သလားဆိုတာတော့မသိပါဘူး။ဒါပေမဲ့လည်းမလေးရှား၊အင်ဒိုနီးရှား၊ဖိလစ်ပိုင်နဲ့ရိုဟင်ဂျာတွေကြားချိတ်ဆက်ထားတဲ့ကွန်ရက်တစ်ခုရှိနေတယ်ဆိုတာကတော့သိချာပါတယ်
။နိုင်ငံတကာပြည်ပခလေးလာဆောင်ကြီးအဖွဲ့ ICG ကလွန်ခဲ့တဲ့လအတွင်းထုတ်ပြန်တဲ့အစီရင်ခံစာမှာရခိုင်ပြည်နယ်ရင်းကမြန်မာရဲတပ်ဖွဲ့ကို Sorry Arabia အခြေစိုက်တဲ့ဟာရကာအယ်ယကင်းအဖွဲ့ကနေတက်ခတ်ခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်။အော်တိုဘာလအတွင်းကတက်ခတ်မှုကြောင့်ရဲတပ်ဖွဲ့ဝင်9ဦးသေဆုံးပြီးနောက်နေမင်းရှင်းလင်းမှုတွေဆောင်ရွက်ရမှာရိုဟင်ဂျာမွတ်စလင်3000ကျော်လောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သွားတယ်လို့ကုလသမဂ္ဂကပြောကြားထားပါတယ်ခင်ဗျာ။